ောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဗဟိုကော်မတီသဒ္ဒထအကြိမ်မြောက်အစည်းအဝေးကို3ရက်ကြာကျင်းပခဲ့ပေမဲ့2015ရွေးကောက်ပွဲအလွန်အတွက်ပါတီကရွေးချယ်မဲ့သမရလောင်လွှတ်တော်ကိုယ်စားလှယ်လောင်စင်းတွေကိုရွေးချယ်ခဲ့နိုင်ခြင်းမရှိသေးပါဘူး။အဲ့ဒီအစည်းအဝေးကိုပါတီဥက္ကဋ္ဌသူရဦးရွှေမန်းအပါအဝင်ဗဟိုအလုံးမှုဆောင်အယောက်40ဗဟိုကော်မတီဝင်169ဦးအယံဗဟိုကော်မတီဝင်83ဦးစုစုပေါင်း282ဦးတက်ရောက်ခဲ့တာဖြစ်ပါတယ်။ပါတီအနေနဲ့2015ရွေးကောက်ပွဲအလွန်အတွက်သမရလောင်မရွေးချယ်နိုင်သေးတာနဲ့ပတ်သက်ပြီးဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးစော်မြင့်ဖေကအခုလိုပြောပါတယ်
။ရွေးကောက်ပွဲမှာပါတီကိုရပါတီ90တိုင်အောင်တော့မှဘသူသမရလုံမလဲ၊ဒုသမရဘသူလုံမလဲ၊ဘသူတွေဝင်ကြီးလုံမလဲဆိုတာရွေးအောင်အဲ့ဒီအစင်ဟာအလံဝေးသေးတယ်အခုပါတီအောင်နိုင်ရေးကိုပဲမနဲ့ကရောင်းကြိုက်နေရတယ်။ဘာလို့ဆိုတော့လာမယ့်ရွေးကောက်ပွဲဟာအကျိတ်နဲ့ပြိုင်ဆိုင်မဲ့ရွေးကောက်ပွဲဖြစ်တယ်။တို့နိုင်ငံသမိုင်းမှာအခုတခါပြန်ပြီးတော့လုပ်တဲ့ဒီမိုကရေစီအင်မတော်မှာအကျိတ်နဲ့ပါတီတိုင်းကအကျိတ်နဲ့ပြိုင်ဆိုင်ရမှာမူရရောလူရရောပြိုင်မှာပြည်ခိုင်ပြောရလဲမူရပြည်သူမျက်နှာကြည့်ပြီးဘယ်လိုလုပ်မလဲဆိုတာဒါစဉ်းစားတာပဲအဓိကဘူကော်မတီစည်းဝေးမှာဒါစဉ်းစားတာပြည်သူကောင်းစားရေးနိုင်ငံကောင်းစားရေးဆိုတာပါဇက်နဲ့ပြောလို့မရလက်တွေ့ပါလုပ်မလဲ
ဒါပေမဲ့ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်စင်းအကြမ်းကိုတော့လာမယ့်နှစ်ပတ်အတွင်းထုတ်ပြန်ပေးသွားမယ်လို့ပါတီဗဟိုအတွင်ရေးမှူးဦးသိန်းဆွေကပြောပါတယ်။ဒါအပြင်လွှတ်တော်ကိုယ်စားလှယ်လောင်တွေထဲမှာလက်ရှိတာဝန်ထမ်းဆောင်ဆဲတက်မတော်ကအရာရှိကြီးတွေဘလောက်ပါနိုင်မလဲဆိုတာကိုအခုလိုပြောပါတယ်
။အခုချိန်ထိမနေရတော့ပါမယ်ဆိုတာအငယ်တို့မပြောနိုင်သေးပါဘူး။တက်မတော်သားတွေလည်းတက်မတော်သားအကြီးသားတွေလည်းပါကောင်းပါနိုင်တယ်။ဒါတော့အရက်ဘက်ကနော်ပုံလိုက်လည်းမရှိရင်လည်းပါနိုင်တယ်အရက်ဘက်ကဝန်ထမ်းအငိမ့်သားတွေလည်းပဲပါနိုင်ပါတယ်အင်္ဂလိပ်ပြောနိုင်တာကတော့မြေသူဖြစ်စေပါတီစီမင်းစည်းကမ်းရလိုက်နာနိုင်တဲ့လူပါတီဝင်ဖြစ်တဲ့လူအဲလိုမှအောက်ခြေမှာရှိတဲ့ပြည်သူလူထုနဲ့ပါတီဝင်တို့ကလက်ခံတိုင်ပြီးတော့မှပါတီအလုံးစုံအဖွဲ့ကအောင်နိုင်မဲ့လူတို့ယုံကြည်တဲ့လူအင်္ဂလိပ်ရွေးချယ်တာမှပြန်မှဖြစ်တဲ့တွေ့အခုချိန်ကရွေးချယ်တဲ့ကာလဖြစ်တဲ့တွေ့ပေပုဂ္ဂိုလ်ကြီးဘယ်လောက်ရလိုက်တော့ပါမယ်ဘယ်နေရာမှာပါမယ်ဆိုတော့အငယ်တို့အတိအကျပြောလို့မရသေးပါဘူ
း။လာမယ့်2015ရွေးကောက်ပွဲမှာပြောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဓိကပြိုင်ဘက်ဟာဘယ်ပါတီဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဦးသိန်းစွေကအခုလိုပြောပါတယ်
။အဲနံပါတ်1ကတော့ကျွန်တော်တို့ပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့နော်နေရာအားလုံးမှာရွေးချယ်ဝင်ရောက်တော့ရွေးချယ်ရှင်းပြသွားဖို့ကျွန်တော်စီစဉ်ထားပါတယ်။လက်ရှိအနေထားအရတိုင်းသားပါတီတွေနဲ့ခင်ဗျားတို့ကဖွံ့ဖြိုးရေးကျွန်တော်တို့ကဒီနေရာရွေးမယ်ဆိုတော့ညှိနှိုင်းထားချက်တော့တော့စေအထိမရှိသေးပါဘူးဗျာเนาะနောက်တစ်ခုကလည်းပဲကျွန်တော်တို့အဓိကအရှင်ပြိုင်ပွဲပါတီကတော့ဒုသာဒီမိုကရေစီအဖွဲ့ချုပ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ်ဒါကတော့ပြည်တိုင်းဒေသကြီးတွေမှာပေါ့เนาะပြည်နယ်တွေမှာတော့တချို့နေရာတွေမှာတိုင်းသားပါတီများနဲ့ဖြစ်ပြီးတော့ပါတချို့နေရာမှာတော့ဒုသာဒီမိုကရေစီအဖွဲ့ချုပ်တွေတိုင်းသားပါတီအချို့ဖြစ်နိုင်တယ်လို့ကျွန်တော်တို့သုံးသပ်ထားပါတယ်
တောင်ရတာအစည်းအဝေးကာလအတွင်းမှာ2015ရွေးကောက်ပွဲမှာပါတီအောင်နိုင်ရေးအတွက်ပါတီဌာနချုပ်ကချမှတ်ထားတဲ့လုပ်ငန်းစဉ်တွေကိုပါတီအစဉ်အဆက်ကပြည်ပြင်းစွာအကောင့်ထဲပို့ရေးအပါအဝင်လုပ်ငန်းစဉ်5ရပ်ကိုအတည်ပြုခဲ့ပါတယ်။ဒါ့အပြင်ပါတီရဲ့ဥက္ကဋ္ဌသူရဦးရွှေမန်းရဲ့လမ်းညွန်မှာကြားချက်တွေကိုပါတီအစဉ်အဆက်ရဲ့လုပ်ငန်းလမ်းညွန်အဖြစ်ခံယူလိုက်နာကျင့်သုံးဖို့ကိုလည်းဆုံးဖြတ်ခဲ့တယ်လို့သိရပါပါတယ်ရှင်။